ဖန်စီခံရတဲ့ဒေါ်အောင်ဆန်းစုကြည်အပေါ်ရာဇဝတ်ကြောင်းအရာဆွဲဆိုထားတဲ့အမှုတော်တော်များများကိုဒီကနေ့ဩဂုတ်လ15ရက်တနင်္လာနေ့မှာမြန်မာစစ်ကောင်စီတရားရုံးကဆုံးဖြတ်ချက်ချဖို့စီစဉ်ထားတယ်လို့ Reuters သတင်းမှာဖော်ပြထားပါတယ်။သူ့အပေါ်ချမှတ်ထားတဲ့အမှုတစ်ခုချင်းစီအတွက်ထောင်ဒဏ်15နှစ်စီချမှတ်ထားပါတယ်။အသက်89နှစ်အရွယ်ရှိနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါ်အောင်ဆန်းစုကြည်ကိုမနှစ်နှစ်ဆန်းပိုင်းကစစ်အာဏာသိမ်းပြီးကတည်းကဖမ်းဆီးခဲ့ပြီးအဂရီလိုက်စားမှုအပါအဝင်အ ਨੇ ဆုံးအမှုပေါင်း20နဲ့စွဲချက်တင်ထားပါတယ်။အဲ့ဒါတွေအားလုံးကိုဒေါအောင်ဆန်းစုကြည်ကညင်းပယ်ထားပါတယ်။ဒေါအောင်ဆန်းစုကြည်ပေါ်တရားစီရင်မှုနဲ့ပတ်သက်တဲ့သတင်းတွေဟာနိုင်ငံပိုင်သတင်းမီဒီယာကတဆင့်အကန့်အသတ်နဲ့သာသိရှိခွင့်ရရှိကြပါတယ်။မနှစ်ဖေဖော်ဝါရီလဆန်းကစစ်အာဏာသိမ်းပြီးနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့အစိုးရအဖွဲ့ဝင်တွေနိုင်ငံရေးတက်ချွတ်လှုပ်ရှားသူတွေကိုဖမ်းဆီးခဲ့ပါတယ်ခင်ဗျာ။